ဝယ်လိုမျိုးကုလသမဂ္ဂဒွေမှုတော်ဟောင်ကူဖီအန်နိုင်ရဲ့နာယေခန္ဓာကိုဇာတိမြေကာနာမှာလူမျိုးစုဓလေ့ထုံးတမ်းသူနဲ့အညီဒီကနေ့ကျင်းပပါမယ်။ကာနာနိုင်ငံသားတွေကတော့သူတို့တန်းကျင်ရဲ့ဂုဏ်ပြုသောနိုင်ငံသားကိုနောက်ဆုံးနှုတ်ဆက်ကာတော်ပြုနေတယ်လို့သူနဲ့ပတ်သက်လို့ဂုဏ်ပြုတဲ့အကြောင်းလည်းပြောဆိုကြပါရစေ။ဝယ်လိုမျိုးကူဖီအန်နန်ဟာကာနာနိုင်ငံသားတွေကနေပထမဆုံးကုလသမဂ္ဂဒွေမှုတော်ဖြစ်ခဲ့သူဒုသာမကအာဖရိကတိုက်ကလူမဲအမျိုးသားတွေထဲမှာပထမဆုံးကုလသမဂ္ဂဒွေမှုတော်ဖြစ်ခဲ့သူပါ။ဒါကြောင့်လဲသူနဲ့ပတ်သက်လို့ဂါနာနိုင်ငံသားတွေကအထူးဂုဏ်ယူကြတယ်ဆိုတာဟာအလုံးအကျုံလှုပ်ကြံပြောစကားမဟုတ်ပါဘူး။သူဟာဂါနာနိုင်ငံအာကွာမူတော်ဝင်မိသားစုတွေကလူမျိုးစုအကြီးအကဲတွေရဲ့မျိုးဖြစ်ပြီးဘူဆူမူရိုဆိုတဲ့လူမျိုးစုယာရုအစဉ်တန်းကိုလည်းချီးမြှင့်ခံထားရသူပါ။ဒါကြောင့်လဲသူ့ရဲ့နာယေအခမ်းအနားကိုသူတို့လူမျိုးစုရဲ့ထုံးကန်းဆင်လာနဲ့အညီအထူးပဲခန့်ခန့်နာနာဆင်ရင်ကျင်းပနေကြတာဖြစ်ပါလေ။အာနာရှင်အုပ်ချုပ်တဲ့နိုင်ငံကြီးများလုံးလှတဲ့အာဖရိကတိုက်မှာကိုဖီအန်နန်ဟာကောင်းဆောင်တဲ့အတူယူလိုက်နာလှုပ်ဆောင်တဲ့သူတူဖြစ်တယ်လို့ဂါနာအမှုပညာရှင်တူဖြစ်သူဒေးဗစ်ဘောကပြောပါတယ
်။ Kofi Annan is a very good reference every leader should actually look up to. For someone to become great, I think there's somebody who has already
Kofi Annan ဟာတက်ကိုကောင်းမွန်တဲ့ဆန္ဒမူနာပြပုဂ္ဂိုလ်တူပါ။ကောင်းဆောင်တဲ့သူ့ကိုအတူယူတင်ပါလေ။လူတစ်ယောက်အနေနဲ့မဟာလူပုဂ္ဂိုလ်တူဖြစ်ဖို့ဆိုရင်အဲ့လိုဖြစ်ထားပြီးသားလူတူရှိနေဖို့လိုပါတယ်။ဒါကြောင့်အာဖရိကကောင်းဆောင်တွေအတွက်သူစီကနေတင်ယူနိုင်တာတွေအများကြီးရှိပါတယ်။သူဟာတိတ်ကိုပွင့်လင်းမြင်သာမှုရှိသူတိတ်ကိုယောသားသူတိတ်ကိုငြင်းချသူဖြစ်ပါတယ်အာဖရိကခေါင်းဆောင်တယောက်ကသူ့ခြေအနှင်းပြီးလိုက်နာလှုပ်ဆောင်ခြင်းလေလို့ကျွန်တော်ယူဆပါတယ
်ကိုကင်းနန်ဟာကုလသမဂ္ဂဒွေမှုချုပ်ဆိုတဲ့ကမ္ဘာခေါင်းဆောင်တဦးနေရာကိုရောက်သွားတာတော့မှသူ့ရဲ့မူရင်းဂါနာအစင်အလာအပြောအဆိုပြုမှုလှုပ်ဆောင်မှုတွေကိုဆက်ပြီးထိန်းသိမ်းထားတဲ့ပုံဂုဏ်ယူစွာပြောသူတွေထဲမှာသူကတော့ဂါနာတက္ကသိုလ်ပဋိကတူဖြစ်သူဗစ်တာနီးစွာက
His personality as a Ghanaian as an African as a statesman and also
ထာနာနိုင်ငံသားသူအဖြစ်အာဖရိကတိုက်ကသူအဖြစ်ဒုစရနိုင်ငံသားသူအဖြစ်အဆုံးမှာတန်တမန်သူအဖြစ်သူရဲ့ဇိတ်စဉ်ပြင်လက္ခဏာဟာစိတ်ကိုထူကြပါတယ်။အားကြောင့်လဲဆိုသူကဂါနာလေနဲ့စကားပြောတာကိုတောင်ပြောင်းပြစ်သူမဟုတ်ပါဘူး။တခြားလူတယောက်ရောအဖြစ်သူဟန်ဆောင်ခဲ့တာမျိုးမဟုတ်ပဲသူ့မူရင်းလေအတိုင်းပဲထင်ကြခဲ့သူပါ။သူ့နာမည်ကိုပြောင်းမပြစ်ပါဘူး။သူဟာကိုဖီအန်နန်ပါသူဟာဂါနာနိုင်ငံသားဖြစ်တယ်လို့အမြဲတမ်းသူပြောခဲ့ပါတယ်။ဒါပေမဲ့သူကကမ္ဘာနိုင်ငံသားသူဖြစ်တယ်ဆိုတာကျွန်တော်တို့သိပါတယ်
။နိုဘယ်ငြိမ်းချမ်းရေးဆုရှင်တဲ့တူတူကိုဖီအန်နန်ဟာ1998ခုနှစ်ကနေ2006ခုနှစ်အထိကုလသမဂ္ဂဒွေမှုချုပ်အဖြစ်တက်တန်း20တာဝန်ထမ်းခဲ့ပြီးတဲ့နောက်ငင်းသာယူပြီးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကဂျီလက်ဒေတာလေးတခုမှာဇနီးတဲ့နာနီမာရီယာနဲ့အတူနေထိုင်နေရင်းအသက်80ရွယ်ဩဂုတ်လ18ရက်နေ့ကခနတာနာမကျန်းဖြစ်ပြီးကွယ်လွန်သွားတာပါ။ကုလသမဂ္ဂဒွေမှုချုပ်ကနေနားယူပြီးတဲ့နောက်ကိုဗီအန်နန်ဖောင်ဒေးရှင်းကိုထူထောင်ပြီးကောင်းမွန်တဲ့အုပ်ချုပ်ရေးငြိမ်းချမ်းရေးငတ်မှုကောင်းပေါင်းမှုတိုက်ဆိုင်ရေးစစ်ဆန်ညှိနှိုင်းရေးနဲ့အကြံတည်းရှိရှင်ရေးစတာတွေကိုအားပေးညှင့်တင်တဲ့လုပ်ငန်းတွေကို10နှစ်ကြာလုပ်ဆောင်ခဲ့ပါတယ်။ဒီမနက်ငယ်နဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူပြီးကော်မရှင်ရဲ့အစီအစဉ်စာထွက်တဲ့အထိလုပ်ဆောင်ပေးခဲ့ပါတယ်။ကိုဗီအန်နန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင်အထည်ပေါ်လုပ်ဆောင်နေတယ်ဆိုတာနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းပြောထားပါတယ်။ကနနိုင်ငံသားလူငယ်မျိုးဆက်တွေတော့ကိုဖီအန်နန်ဟာသူတို့အတူယူအားကြတဲ့ခေါင်းဆောင်တူဖြစ်တယ်ဆိုတာကျောင်းသားတူဖြစ်သူနာနာအာချင်းပွန်ပြောစကားကတည်ပြနေပါတယ
် Oh, one of his favorite quotes that really inspired me is we need to keep hope alive to strive to do better
and ကျွန်တော်အတွက်စိတ်ခွန်အားကြွကြွစေတဲ့သူ့ရဲ့နာမည်ကျော်ပြောစကားတစ်ခုကတော့ပိုပြီးတော့ကောင်းမွန်အောင်ကြိုးစားလှုပ်ဆောင်ဖို့အတွက်မျှော်လင့်ချက်ကိုရှင်းတန်းအောင်လုပ်နေဖို့လိုတယ်ဆိုတာပါပဲအဲ့ဒီစကားကကျမဘဝမှာစီးပွားရေးလုပ်ငန်းမှာကျမအတွက်နည်းလမ်းပေါင်းစုံနဲ့အထောက်အကူဖြစ်စေခဲ့ပါတယ်။ကျမပိုကောင်းအောင်လုပ်ချင်တဲ့အတွက်မျှော်လင့်ချက်ရှင်းတန်းနေအောင်အမြဲကြိုးစားနေပါတယ်
။ကိုဖီအန်နန်ရဲ့ယူကလပ်ဟာပြီးခဲ့တဲ့တနင်္လာနေ့ကပဲဂါနာနိုင်ငံကိုရောက်လာပြီးအများပြည်သူကာရဝါပြုနှုတ်ဆက်ဖို့၃ရက်တက်မှတ်ပြီးစီရင်ပေးထားပါတယ်။စက်တင်ဘာလ23ရက်ဇာဇာရီနေ့မှာနိုင်ငံတော်ဇာပနာကျင်းပပြီးစစ်တင်းတိုင်းမှာမြေနှုတ်တကြုံမှာဖြစ်ပြီးတော့လက်ရှိကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူဒရက်စ်အပြင်အာဖရိကကောင်းဆောင်အများပြားနာယီအခမ်းအနားကိုတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ